ဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုလုံနေကြတဲ့တန်းနဲ့ချီတဲ့ရိုဟင်ဂျာတွေကိုဆက်ပြီးတော့ကူညီဆောင်ရှောက်မဲ့အကြောင်းဂျာဖက်အစိုးရခေါင်းဆောင်မိုဟာမက်ယူနက်စ်ကဒီကနေ့ပြောလိုက်ပါတယ်။ဂျာဖက်အစိုးရရဲ့မူဝါဒတွေနဲ့ပတ်သက်လို့သူပထမဆုံးကြုံပြောကြားတဲ့အခါမှာဘင်္ဂလားဒေ့ရှ်မှာခိုလုံနေတဲ့ရိုဟင်ဂျာတန်းတန်းကျော်ကိုဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့ဆက်ပြီးတော့ပံ့ပိုးသွားမယ်ဆိုတာကိုတန်တမန်တွေကိုပြောခဲ့တာပါ။ရခိုင်ပြည်နယ်မှာ 2016-2019 စစ်တပ်ရဲ့နယ်မြေရှင်းလင်းရေးတွေထဲမှာလူခွေချိုးဖောက်မှုတွေကြောင့်တိမ့်နဲ့ချီတဲ့ရိုဟင်ဂျာတွေအိမ်နီးချင်းဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ကြရတာပါ။ရိုဟင်ဂျာတွေနေရပ်ပြန်ရေးမြန်မာနိုင်ငံကကုလသမဂ္ဂဘင်္ဂလားဒေ့ရှ်အစိုးရတွေနဲ့သဘောတူထားပေမဲ့လက်တွေမှာတော့အခုချိန်ထိအကောင့်ထဲမပေါ်နိုင်သေးပါဘူး။ရိုဟင်ဂျာတွေကတော့လူခွေချိုးဖောက်မှုကနေအကာအကွယ်ပေးပြီးတော့လုံခြုံစိတ်ချရတဲ့အခြေအနေမျိုးရှိမှသာနေရပ်ကိုပြန်လိုတယ်ဆိုတာကိုပြောဆိုထားပါတယ်။ဒါပေမဲ့လည်း2021ခုနှစ်ဖေဖော်ဝါရီလမှာအရသာအစိုးရကိုဖယ်ရှားပြီးတော့စစ်တပ်ကနေအာဏာသိမ်းခဲ့တဲ့နောက်ဆက်တွဲပေါ်ပေါက်နေတဲ့လက်နက်ကိုင်ပဋိပက္ခတွေဟာရခိုင်ပြည်နယ်ဘက်ကိုပါပြန့်နှံ့လာပြီးတော့ရိုဟင်ဂျာတွေနဲ့ဒေသခံထားနေရခိုင်တိုင်းရင်းသားတွေကြားမှာလူခွေချိုးဖောက်မှုတွေလည်းတကြောပြန်ကြုံတွေ့နေရတာဖြစ်ပါတယ်ရှင်။